ထိုင်းနိုင်ငံရောက်မြန်မာလုံတမျှအလုံမြန်မာနိုင်ငံသားများဖွဲ့ကဦးဆိုင်အေခေါ်ကိုဒီကိုလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအတူပူးပေါင်းဆောင်ရွက်ကူညီခဲ့ပါသည့်အတွက်ထိုင်းအစိုးရအထူးစစ်ဆေးရေးအဖွဲ့ DSI ကနေ DSI Model Network ကိုပေးအပ်ခဲ့ပါသည်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းနိုင်ငံတွင်းကလူကိုကူးခံရတဲ့မြန်မာနိုင်ငံသားရှစ်ပြောင်းလူသမားတွေကိုကူညီပေးခဲ့တဲ့အတွက်ဒုတိယအကြိမ်အဖြစ် DSI Modern Network စုကိုဒီပတ်ထဲမှာပဲရရှိခဲ့တာပါ။2022ခုနှစ်အတွက်စုကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကူးဆိုင်အေခေါ်ကိုတီးကရရှိခဲ့တာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။ဒီနေ့ထဲမှာကျွန်တော်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရုံးတာဝန်ခံနဲ့နိုင်ငံသားဆက်ဆံရေးတာဝန်ခံကဖွဲ့ရဲကိုစားဒီဒီအဆိုင်ကရှိနေတဲ့အဲ့ဒီဒီအဆိုင်မော်ဒယ်နဲ့ဝါစုကိုဒုတိယအကြိမ်ရောက်ရရှိတာဖြစ်တယ်။ဒီနေ့တည်းမှာဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးအခြေအနေရစိတ်တိုင်းနဲ့ကြာလို့ရှိရင်လောရတဲ့အခွင့်အရေးတွေနေတယ်။ဒါပေမဲ့နေပေမဲ့လူကများတယ်။ဒါတည်းဆိုတော့မလေးရှားနေကြကိုကျွန်တော်တို့၃ကြိမ်နေနေရတယ်နောက်ပြီးတော့တခြားသောငါးဖက်နေတယ်မလို့များတယ်အဲဒီဟိုဘောလိန်သောသမားအဖြစ်ရောက်ကြခံရတဲ့ဟာတွေလည်းတကယ်လုံးကြီးဖြစ်တယ်ဆိုတော့သူစပေါင်းဆက်တဲ့ချိန်မှာဟိုဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားပေါင်း120ကျော်လောက်ကိုကျွန်တော်တို့ကူညီဆိုင်တိုက်ပြီးဖြစ်တယ
်ဒီကြတဲ့နှစ်တုန်းကလည်းဒီစုကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးကျော်တောင်းကရရှိခဲ့တာဖြစ်ပါတယ်ဒီစုရရှိတဲ့အတွက်လူကုန်ကူးမှုတက်ဖြစ်ရေးလုပ်ငန်းတွေလုပ်တဲ့အခါမှာအားတစ်ခုဖြစ်လာရတယ်လို့လည်းဦးဆိုင်ကြီးကပြောပြပါတယ
်ကျွန်တော်တို့ကဒီလိုမျိုးရလာတာတော့အားရှိတာပေါ့နော်ကျွန်တော်တို့လိုရဆိုလည်းနှက်တယ်ကျွန်တော်တို့လူ့သမားတွေကိုလည်းညာတော့အဖြစ်အရင်ရတဲ့တတိယရောက်ကူညီနိုင်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့ဒီလိုမျိုးရတာခါကြတော့ကျွန်တော်တို့အနေနဲ့လည်းအားရှိလာတာပေါ့ဒါမျိုးတွေကြတော့ကျွန်တော်လှုပ်လာတာ2012တည်းဒီ AHTD ဦးမင်းတော်ပဲကျင်းပါလေကျွန်တော်တို့လို့လာ2012တော့ကျွန်တော်အစုနှစ်ခုရောက်တယ
်လူကုန်ကူးခံရသူတွေကိုကယ်ဆယ်တာဟာအလွန်ခက်ခဲပြီးဆိုင်းဆိုရအာဏာပိုင်တွေရဲ့အကူအညီတွေကိုရယူခဲ့ရပါတယ်ဒီလိုရယူတဲ့အခါမှာလည်းတရင်အချက်နဲ့အမှန်တွေပြရတာပြင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါကိုယ်တိုင်ပါဝင်ခဲ့ရပါတယ်ဒီအတွက်သူတို့ဟာလူပွဲစားတွေရဲ့ချင်းချောက်မှုတွေကိုလည်းခံခဲ့ရပါတယ်တချို့ငါးဖမ်းလေတွေပေါ်မှာရောင်းစားခံရတဲ့သူတွေကိုကယ်ဆယ်တဲ့အခါမှာအနေအများနဲ့လည်းကြုံတွေ့ရတယ်ဆိုပြီးပြောပြကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုထိုင်းအစိုးရလူကုန်ကူးမှုတက်ချေအဖွဲ့ကလည်းစုလေပေးခဲ့မှုပါတယ်။ဒါအပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဂုဏ်ပြုလာပေးခဲ့မှုပါတယ်။ထိုင်းအစိုးရအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကလည်းအခုလိုစုအပြင်ဂုဏ်ပြုမှတ်တမ်းတွေကိုလည်းပေးအပ်ခဲ့မှုပါတယ်။ဒါဟာသူတို့နဲ့အတူထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေကိုတက်ချေရမှာပူးပေါင်းလှုပ်ဆောင်ခဲ့တာကြောင့်လို့လည်းဆိုပါတယ်။အဖွဲ့ကြီးတည်ထောင်ပြီး73နှစ်ကျော်ကာလအတွင်းမှာတော့ထောင်ကနန်းရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI နဲ့ပူးပေါင်းပြီးကူညီကယ်ဆယ်ခဲ့ပါတယ်ရှင်။